UEFA ဥရောပ Champions League ဘောလုံးဖိုင်နယ်ကိုတော့စပိန်နိုင်ငံမက်ဒရစ်မြို့မှာဒီကနေ့မှကစားကြမှာဖြစ်ပြီးတော့အင်္ဂလန်ကလီဗာပူးနဲ့ Tottenham Hotspur တို့ဘောလုံးကြမှာဖြစ်ပါတယ်ဒီဘက်မှာလီဗာပူးဘက်ကလူဆုံးဖောင်မှုရှိနေသလို Tottenham ဘက်မှာလည်းသူတို့ရဲ့အဓိကတိုက်စစ်မှုဖြစ်တဲ့အင်္ဂလန်တိုက်စစ်မှု Hurricane Dyer တက်တာလာပြီးဖြစ်တဲ့အတွက်ပြန်ပါလိမ့်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ဒီနှစ်သင်းဟာအခုနှစ် Premier League မှာ၂ချိန်တွေ့ကြတာမှာတော့လီဗာပူးကပဲ၂ချိန်စုံကို၂ဂိုးတကုနဲ့နိုင်ထားတာပါလေဗူနီပြာယာဂင်ကလပ်အတွက်တော့ဒါဟာ Champions League ဖလားဖိုင်နယ်ကို3ချိန်မြောက်တက်တာဖြစ်ပြီးတော့အရင်2ချိန်စလုံးမှာတော့ရှုံးထားပါတယ်ဒါပေမဲ့သူ့ရဲ့ဒီလေဗူအသင်းဟာအရင်နှစ်တွေကအသင်းထက်ပိုပြီးတော့ကောင်းတယ်ဆိုပြီးတော့ Klopp ကပြောပါတယ်ဒါသူ့အနေနဲ့ Klopp အတွက်တော့ဥရောပ Champions League ဖလားဖိုင်နယ်2ချိန်ပါဝင်ဖိုင်နယ်ကို6ချိန်တက်ဖို့ရမှာ6ချိန်စလုံးရှုံးထားပါတယ်ဒါပေမဲ့သူ့အနေနဲ့ဒီ9ချိန်မြောက်မှာတော့ကံကောင်းမယ်ဆိုပြီးတော့မျောလင်းတယ်ဆိုပြီးကလော့ကပြောပါတယ်တော်တန်နီးပြပိုချက်တီနိုကလည်းသူ့အသင်းရဲ့ကစားသမားတွေရဲ့အနေအထားကအတော်လေးတွေကောင်းတဲ့အနေအထားမှာရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်လူအသင်းကတော့ဥရောပဖလားကို၅ချိန်ရယူထားပြီးတော့တော်တန်ဟော့စပော့အတွက်တော့ဒါဟာပထမဆုံးဖိုင်နယ်ကိုတက်တာဖြစ်ပါတယ်ခင်ဗျာ